ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေအနေနဲ့ဘင်္ဂလားဒေ့ရှ်မှာခိုးလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့ထိမြလက်ထပ်တာမလုပ်ရဘူးလို့ပြည်ပြင်းတမ်းပြထားတဲ့ကြမှာပဲအဲဒီလိုလက်ထပ်ပေါင်းသွင်းတာတွေဆက်ရှိနေပါတယ်အခုနောက်ဆုံးဖြစ်ရတစ်ခုမှာဆိုရင်အသက်20ရွယ်ဘင်္ဂလားဒေ့ရှ်နိုင်ငံသားရှိုအိုက်ဖိုစင်ကအသက်16နှစ်ရွယ်ရိုဟင်ဂျာမျိုးသမီးရာဖီဇာနဲ့အာဏာပိုင်တွေမသိအောင်လွန်ခဲ့တဲ့တလကလက်ထပ်ထားခဲ့တယ်လို့ဂျူဝဲရဲ့ဇာတိစင်ဂယ်မျိုးရဲတပ်ဖွဲ့ကပြောပါတယ်ရာဖီဇာနဲ့သူရဲ့မိဘတွေဟာစင်ဂယ်မျိုးကမွတ်စလင်ဘာသာရေးဆရာတူအိမ်မှာခိုးလုံနေကြတာပါသူတို့လက်ထပ်ထားတာကိုရဲကတီးသွားပြီးနောက်မှာတော့ရာဗီဇာနဲ့သူမိဘတွေကိုစင်ကဲမျိုးကနေကီလိုမီတာ650ဝေးတဲ့ခေါက်ဆက်ပဇားကဒုက္ခသည်စခန်းကိုပို့လိုက်ပါတယ်။ဂျူဝဲဟာရာဗီဇာနောက်ကိုလိုက်သွားပြီးဒုက္ခသည်စခန်းတစ်ခုပြီးတစ်ခုလိုက်ရှာခဲ့ပြီးတဲ့နောက်ဆုံးမှာပြန်တွေ့ပြီးလက်ထပ်လိုက်ကြတယ်လို့ဒါကာထရီဘျူးသတင်းဌာနကရေးပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားဖြစ်ဖို့အတွက်ဒုက္ခသည်တွေကနိုင်ငံသားတွေကိုလက်ထပ်ယူမှာကိုအစိုးရကစိုးရိမ်တာကြောင့်2014ခုနှစ်မှာဥပဒေထုတ်ပြီးပိတ်ပင်တားမြစ်ထားတာပါ။ဒါပေမဲ့လည်းဂျူဝဲရဲ့မိသားစုကတော့သူတို့သားလုပ်တာကိုလက်ခံပြီးဒါဟာချစ်ချင်းမေတ္တာသက်သက်ဖြစ်ပြီးနိုင်ငံသားဖြစ်ဖို့ဆိုတာနဲ့မဆိုင်ဘူးလို့ပြောပါတယ်။ခရီးယံဘာသာဝင်တွေနဲ့တခြားဘာသာဝင်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံသားတွေလက်ထပ်လို့ရရင်ရိုဟင်ဂျာတယောက်ကိုကျွန်တော်သားလက်ထပ်တာဘာများမှားလို့လဲ။ဘင်္ဂလားဒေ့ရှ်မှာလာပြီးခိုးလုံနေတဲ့မွတ်စလင်တူဦးကိုသူကလက်ထပ်လိုက်တာပဲလို့ဂျူဝဲရဲ့ဖခင်ဘာဘူးဟူစိန်က AFP သတင်းဌာနကိုပြောပါတယ်။